ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်တွေကမဲလာဥကရင်ဒုက္ခသည်စခန်းမှာတော့မနေ့ညနေပိုင်းတုန်းကမိုးသီးထန်စွာရွာသွန်းပြီးမြေပြိုကျတဲ့အတွက်ကလေးငယ်တဦးအပါအဝင်လူ၈ဦးသေဆုံးခဲ့ရပါတယ်၁၁ဦးအနည်းဆုံး၁၁ဦးဒဏ်ရာရရှိခဲ့တယ်လို့ဒုက္ခသည်စခန်းကကော်မတီဝင်တွေကပြောပါတယ်ရေကြီးမြေပြိုမှုတွေကြောင့်လူနေအိမ်ခြေတွေစာတင်ကျောင်းတွေဆေးပေကန့်တွေဘာသာရေးအဆောက်အဦတွေလည်းပျက်စီးခဲ့တယ်လို့သိရပါတယ်အခြေအနေအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါမိုးသက်သန့်စွာရွာသွန်းပြီးမြေပြိုမှုကြောင့်ထိုင်းမြန်မာနယ်စပ်မဲလူးဒုက္ခသည်စခန်းအမှတ်တရက်ွက်မှာထိခိုက်ဒေဆုံးမှုအခြေအနေတွေကိုတော့ကရင်ဒုက္ခသည်ကော်မတီပြောရေးစုခွင့်ရှိသူစောပွဲကအခုလိုပြောပါတယ
်နောက်ဆုံးအခြေအနေကတော့အကုန်လုံးလူ၈ယောက်ကဗေဒလိုပဲပြောရမှာပေါ့နော်9ယောက်ကတော့မြေကြီးပိပြီးတော့ချောင်းထဲမှာပဲရေထဲမှာပဲညောသွားလာတော့မသိဘူးအဲ့ဒီမှာ9ယောက်ကတော့ရှာလို့မတွေ့ဘူးဆက်လက်ပြောရှာနေတုန်းလည်းပေါ့နော်ရှာလို့မတွေ့ရသေးဘူးပေါ့နော်တယောက်ပဲရှာလို့တွေ့တယ်တယောက်ကကလေးလေးဖြစ်နေတယ်လေအရှိအောက်သေးတယ်လို့ပြောလို့ရတယ်လေဒိုင်းဟိုင်ကတော့၁၁ယောက်ပေါ့နော်အခုဆေးရုံမှာတက်နေပါတယ်
မနေ့ညနေ6နာရီချိန်မှာမိုးသက်သန့်စွာရွာသွန်းပြီးရေကြီးလာလို့မြေပြိုမှုတွေဖြစ်ပွားခဲ့တာပါ။တောင်ကျရေကြောင်မြေပြိုမှုတွင်လူနေအိမ်နဲ့အများပိုင်းအဆောက်အဦတွေပြိုကျပျက်စီးခဲ့တယ်လို့စောပွဲကအခုလိုဆက်ပြောပါတယ
်။အိမ်ကကြတော့ဒီမြေကြီးအောက်မှာပြိသွားတာချောင်းထဲမှာပါသွားတာပျောက်သွားတာက9လုံးပေါ့နော်။လုံးဝပျက်စီးသွားတာ6လုံးပေါ့နော်။အကုန်လုံး13လုံးပေါ့။ဒီအများပိုင်းအဆောက်အဦတွေလည်းတချို့ပျက်သွားတာပေါ့နော်။ဒီမှာဖျားချောင်းတို့၊ဆေးရုံတို့၊စာတင်ချောင်းတို့ပေါ့နော်။
မဲလူးဒုက္ခသည်စခန်းမှာတဘာဝဘေးအန္တရာယ်ကြောင့်ထိခိုက်မှုဖြစ်စဉ်တွေကိုတော့ကရင်ဒုက္ခသည်ကော်မတီတွေ၊ထိုင်းဒေသခံကြီးကဲတွေ၊ NGO ဖွဲ့စည်းတွေ၊ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကတာဝန်ရှိသူတွေကနေလာရောက်ကြည့်ရှုနေပါတယ်။မဲလူးဒုက္ခသည်စခန်းဟာ2004ခုနှစ်မှာစတင်ဖွင့်လှစ်ထားပြီးကရင်စစ်ဘေးရှောင်ဒုက္ခသည်1000ကျော်နေထိုင်နေပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာဆိုရင်မဲလ၊မဲရမူ၊အုံဖျံ၊နုဖူ၊ဘန်တုံရန်၊ထန်ဟင်း၊ကရင်နေမှတ်တဲ့နဲ့အမှန်နဲ့စတဲ့ဒုက္ခသည်စခန်း9ခုမှာဒုက္ခတဲ့ဥယျာဉ်တသိန်းခန့်ရှိနေပါတယ်။ဒီဒုက္ခတဲ့စခန်းတွေကနှစ်စဉ်ပေးနေကြအကူအညီတွေကြောကြနေတယ်လို့လဲကရင်ဒုက္ခတဲ့ကော်မတီပြောရေးစုခွင့်ရှိသူစောပွဲကပြောပါတယ်။လက်ရှိမှာကရင်မျိုးရာစီယုံ KNU နဲ့မြန်မာဆူရတို့ကြားအပြည့်အစုံလက်မှတ်ရေးသူစားပြီးတိုက်ပွဲဖြစ်ပွားမှုကြောကြလာပြီးဖြစ်ပေမဲ့လည်းဒုက္ခတဲ့စခန်းနေသူတွေအနေနဲ့နေရရင်းကိုပြန်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေတယ်လို့စောပွဲကဆက်ပြောပါတယ်။
ဖြစ်ပွဲကတော့မရှိဘူး။ဒါမဲ့စခန်းကရှိနေတယ်နှစ်ဖက်သောတပ်စခန်းတွေကဒူပိုင်နေတာဦးရဆိုတော့အဲ့ဒီမှာပဲတက္ကသိုလ်နဲ့ရှိနေတဲ့အခါကျတော့နိုင်ငံရေးချင်းနဲ့ဘယ်တော့မှအဆင်ပြေမှာလဲဆိုတာလည်းမသိရဘူးလေ။အခုပြန်ဖို့ကိစ္စကတော့ပြန်ချင်းပင်မဲ့လည်းပဲပြန်လို့မရဘူး။နောက်ပြီးတော့သူတို့ရဲ့ပြန်ရေးအတွက်မှာနေစရာ၊လောက်ကန်စားတောက်စရာရေမရှိပါမရှိအဲ့လိုအခက်အခဲတွေရှိတာပေါ့နော်
။မြန်မာနိုင်ငံရေးပြောင်းလဲမှုဖြစ်စဉ်တဲ့သူနိုင်ငံတကာကနေဒုက္ခသည်တွေနဲ့ IDP တွေအတွက်ကူညီထောက်ပံ့မှုတွေချော့ချလာပြီးအကူအညီရက်စက်မှုတွေရှိလာလို့ဒုက္ခသည်တွေရဲ့အနာဂတ်မှာမသေးကြကြောင်းကရင်ဒုက္ခသည်ကော်မတီတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ